စစ်တပ်ကအာဏာသိမ်းထားတဲ့ဆူဒန်နိုင်ငံမှာကြာသပတေးနေ့ကထောင်နဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေစစ်အုပ်ချုပ်ရေးကိုစန့်ကျင်ကန့်ခွက်ဆန္ဒပြခဲ့ကြပြီးရဲနဲ့စစ်တပ်တွေရဲ့ပစ်ခတ်မှုကြောင့်ဆန္ဒပြသူ9ဦးသေဆုံးကြောင်းကျန်းမာရေးဝန်ထမ်းတွေကပြောဆိုပါတယ်။မြို့တော်ကပ်တန်နဲ့တဖက်ကမ်းမှာရှိတဲ့အွန်တာမန်မြို့တွေမှာအဓိကဆန္ဒပြခဲ့ကြတာဖြစ်ပြီးထောင်ထဲချီတဲ့ဆန္ဒပြသူတွေဟာမြို့တော်ကပ်တန်မှာရှိတဲ့သမရနန်းတော်ကိုဦးတည်ချီတက်ကြပါတယ်။ဆန္ဒပြသူတွေဟာအာနာသိန်းစစ်ကောင်းဆောင်ဘူဂျုတ်ကြီးအပ်အယ်El Bahan စစ်တမ်းလျောက်ကိုပြန်ဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ခဲ့သလိုဆန္ဒပြပွဲအတွင်းစစ်တပ်နဲ့ရဲကပစ်ခတ်တဲ့အတွက်တည်ဆုံရသူတွေအတွက်အရေးယူဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့အော်တိုဘာလအတွင်းအသွင်ကူးပြောင်းရေးကာလညွန်ပေါင်းအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ဆူဒန်မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေတာပါ။စစ်တပ်နဲ့ရဲတွေရဲ့ပစ်ခတ်မှုကြောင့်တည်ဆုံသူစုစုပေါင်းဟာ109ဦးရှိသွားပြီဖြစ်ပါတယ်။